ိုင်းနိုင်ငံကပင်လယ်စာထုတ်ကုန်လုပ်ငန်းတွေမှာရေလုံသားတွေရဲ့ခွင့်ရေးတွေကိုတိုးတက်အောင်ကြိုးစားဖို့ပြက်ကွက်တာကြောင့်ဆိုပြီးအမေရိကန်အစိုးရကထိုင်းနိုင်ငံကိုပေးအပ်ထားတဲ့ကုန်သွယ်ခွင့်ကင်းလွတ်ခွင့် GSP ကိုပြီးခဲ့တဲ့ရက်ကရုပ်သိမ်းလိုက်ပါတယ်။ဒီကုန်သွယ်ခွင့်ကင်းလွတ်ခွင့်ရပ်ဆိုင်မှုဟာလာမယ့်2020ဧပြီလမှာစတင်ပြီးအသက်ဝင်မှာဖြစ်ပါတယ်။အခုလိုအမေရိကန်ကထိုင်းနိုင်ငံကိုကုန်သွယ်ခွင့်ကင်းလွတ်ခွင့်ရုပ်သိမ်းလိုက်တဲ့အတွက်ထိုင်းနိုင်ငံကတစ်နှစ်ကိုဒေါ်လာတန်60ကျော်အထိဆုံးရှုံးနစ်နာမှုရှိနိုင်တယ်လို့ထိုင်းကုန်သွယ်ရေးဝန်ကြီးဂျူရင်လက်ဆာနာဗီစစ်ကပြောပါတယ်။ကုလသမဂ္ဂရဲ့2019ခုနှစ်စီးရင်တွေအရထိုင်းနိုင်ငံမှာလက်ရှိမြန်မာပါဝင်နိုင်ငံသားရွှေ့ပြောင်းလုပ်သမား9သန်းနီးပါးရှိနေတယ်လို့သိရပြီးအများစုဟာရေလုံငန်းတွေမှာလုပ်ကိုင်နေကြတာလည်းဖြစ်ပါတယ်။အခုလိုအမေရိကန်ကကုန်သွယ်ခွန်ကင်းလွတ်မှုရပ်ဆိုင်လိုက်တဲ့အတွက်အဲ့ဒီကရွှေ့ပြောင်းလုပ်သမားတွေအပေါ်မှာဘယ်လိုအကျိုးသက်ရောက်မှုတွေရှိနိုင်ပါလဲ။ထိုင်းအခြေစိုက်ပညာရေးနယ်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးထွတ်ချစ်ကတော့အခုလိုမြင်ပါတယ်
။ထိုင်းနိုင်ငံလေးလည်းဒီအလုပ်မခွင့်ရေးကိုဒီနိုင်ငံကစစ်တမ်းပြီးပေါ့မလေးစားမလိုက်နိုင်ဘူးလို့အဲ့လိုမျိုးသတ်မှတ်တဲ့ကြောင့်မလို့ဒီခွင့်ရေးတွေဆုံးရှုံးတာပါ။သူတို့ထိုင်းလုပ်ငန်းရှင်တွေရဲ့ဒီမြန်မာရှေ့ပြောင်းလုပ်သမားတွေရောပေါ့တခြားနိုင်ငံသားသားရှေ့ပြောင်းလုပ်သမားတွေနဲ့ဒီအခွင့်အရေးကိုလေးစားတက်မိုးထားလာမယ်ဆိုရင်လည်းဒါတို့ဒီအခွင့်အရေးတွေပြန်ပြီးတော့ရနိုင်တဲ့ဒီထိုင်ပြီးတော့ဟိုရှိလာမယ်ဒါရဲဘာပဲဖြစ်ဖြစ်တော့အခုလက်ရှိနေသမှာတော့ပင်လယ်ငါးဖမ်းဒီပင်လယ်စာတွေနဲ့ပတ်သက်ပြီးနိုင်ငံခြားပို့ရမှာတို့တွေအများကြီးတော့ဒီအထက်ခဲတွေပေါ်လာကြောင်မလို့ဒီကျွန်တော်တို့ဟိုရှစ်ဖြစ်ပေါင်းသမားတွေလည်းဒီအလုတ်ကန်ရှားပါမှုတွေတော့တစ်ချိန်တည်းမှာကြုံတွေ့ရနိုင်လိမ့်မယ်လို့ဟိုယူဆတယ်
ထိုင်းပင်လယ်စာထုတ်လုပ်တင်ပို့မှုဟာကမ္ဘာမှာတတိယအကြီးဆုံးဖြစ်ပါတယ်။ဒီလုပ်ငန်းတွေမှာလုပ်ကိုင်နေကြတဲ့လုပ်သမားတွေကိုနှိမ့်ဆက်ညှဉ်းပန်းတာ၊အယောင်းဝယ်လုပ်ပြီးတော့ကျွန်းလိုခိုင်းစေနေတာနဲ့လူကုန်ကူးမှုတွေရှိနေတဲ့သတင်းတွေထွက်ပေါ်လာတဲ့နောက်ပိုင်းအမေရိကန်ဆိုရကရောနိုင်ငံတကာကပါထိုင်းနိုင်ငံကလုပ်သမားခွင့်ရေးတွေအတွက်ထောက်လျှောက်သတိပေးနေကြတာပါ။လက်ရှိထိုင်းနိုင်ငံကရွှေ့ပြောင်းလုပ်သမားခွင့်ရေးတွေနဲ့ပတ်သက်ပြီးဥထုချစ်ကအခုလိုပြောပါတယ်။
ကျွန်တော်ပြည်ရတော့ပေါ့နော်ငကူရီယာပေါ့ထိုင်းနိုင်ငံကဒီ2014ခုနှစ်တည်းကပေါ့နော်ဒီအမေရိကန်တို့ဒီ European Commission တို့ကနေပြီးတော့ဒီအဓိကအထွေထွေပင်လယ်ဟိုငါးဖမ်းလုပ်ငန်းနဲ့ပတ်သက်ပြီးတော့တရိပ်ထားပြီးတော့ဒီအချိန်ပတ်လို့ဒီမှာအခွင့်အရေးတွေကောက်ရပါမကောက်လို့ရှိရင်တော့ကျွန်တော်တို့ရဲ့ဒီငါးပစွန်တွေကိုဝယ်ယူမှုတွေကျွန်တော်တို့ဟန်တာမဲ့ပါညာဆိုငကူရီယာလည်းတပြောခဲ့တာပေါ့ကျွန်တော်တို့တစ်ချိန်တော့မတွေ့ရလဲဆိုတော့ဟိုအရင်ကဒီထက် solution တော့ဒီရှေ့ပြောင်းလို့ဒီမှာအခွင့်အရေးတွေကတော့ဒါအနည်းငယ်ပိုကောင်းလာတဲ့အနေအထားမျိုးရှိတယ်အဲ့ဒါနောက်တစ်ခုကပင်လယ်ငါးဖမ်းလုပ်ငန်းမှာလည်းကျွန်တော်တို့ဒီကလေးအလုပ်သမားတို့နောက်ပြီးတော့လူကုန်ကူးမှုတို့မတရားဒီဖိနှိပ်ချုပ်ချယ်မှုတွေတုံတရားဟိုရော့ပါလာတယ်လို့ကျွန်တော်တို့တွေ့ရပါတယ်နောက်တစ်ခုကတော့ဗျာအနည်းငယ်များတော့ရှိတာပေါ့ဒီတချို့လုပ်ငန်းရှင်တွေကတော့ဒီအဲ့ဒီဥပဒေတွေအလုပ်သမားအခွင့်အရေးတွေပေးရတယ်ဆိုတော့သူတို့တွေလည်းတိတ်သဘောမချဘဲနဲ့အချို့လုပ်ငန်းတွေမှာလည်းနေတဲ့ဟိုအလုပ်ကန်ဟိုရှာဖွေရတာနေတော့ခက်ခဲတာတဲ့ဟိုပုံစံမျိုးတော့လည်းတွေ့ရတယ်အခုဒီအမေရိကန်တွေနဲ့ဒီချုပ်တဲ့ငါပတ်သက်လို့မြန်မာရှစ်ပြောင်းလုပ်သမားတွေကိုထိုင်းလုပ်ငန်းရှင်တွေကဒီစုံတရာပို့ပြီးတော့ပေါ့နော်ရှစ်ပြောင်းလုပ်သမားအခွင့်အရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဟိုလေးစားလာမယ်လို့တော့ကျွန်တော်တို့ပြောနေပါလား
။ထိုင်းလုပ်သမားဝင်ကြီးဌာနဝင်ကြီးချက်မွန်နိုကိုဆနုတ်ခူကတော့သူတို့ဆိုရအနေနဲ့ရှစ်ပြောင်းလုပ်သမားအခွင့်အရေးတွေကိုပို့ပြီးရရှိဖို့ကြိုးစားဆောင်ရွက်နေကြောင်းဒါပေမဲ့ထိုင်းနိုင်ငံရဲ့ဥပဒေစံနှုန်းတွေကိုအခြေခံပြီးလှုပ်ဆောင်နေတာဖြစ်ကြောင်းထိုင်းဆိုရအနေနဲ့လုံသမားခွင့်ရတွေနဲ့ပတ်သက်ပြီးပေါ်ပြီးညှိနှိုင်းဆောင်ရွက်သွားမှာဖြစ်ပေမဲ့ရွှေ့ပြောင်းလုံသမားတွေရဲ့ခွင့်ရနဲ့ထိုင်းလုံသမားတွေရဲ့ခွင့်ရချင်းကတော့တူညီမှာမဟုတ်ကြောင်းမင်းကပြောဆိုပါတယ်ပြီးခဲ့တဲ့2018ခုနှစ်စီးရင်တွေအရတော့ထိုင်းနိုင်ငံမှာတရားဝင်မှတ်ပုံတင်ထားတဲ့မြန်မာရွှေ့ပြောင်းလုပ်သမား 1.2 သန်းကျော်ရှိနေတယ်လို့သိရပါတယ်ရှင်။